ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးမှာတော့စစ်ကောင်စီတပ်နဲ့အာရခတပ်တော် A တို့ကြားမှာတိုက်ပွဲတွေပြင်းထန်နေလာနေတဲ့အတွက်ထောင်နဲ့ချီတဲ့မြို့ကန်တွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့အကူအညီပေးနေသူတွေနဲ့ဒေသခံတွေက VOA ကိုပြောပြပါဗျ။ရခိုင်ပြည်နယ်မှာလက်နက်ကင်ပြိပခကျေပြက်လာတာနဲ့အမျှဒုက္ခသည်ပြဿနာလည်းကြီးထွားလာနေပါဗျ။ရခိုင်ပြည်နယ်အတွင်းကစစ်ပြိပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ်မာကတင်ပြပေးထားပါဗျ။
ရခိုင်ပြည်နယ်မြောက်ပိုင်းစစ်ကောင်စီရဲ့ပြည်နယ်ရုံးဆိုင်ရာစစ်တွေမြို့အနီးမှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားဒီလအစောပိုင်းကစလို့လက်လက်ကြီးစနိုက်ပါဒရုန်းတွေနဲ့လက်ဖက်အပြန်လဲဖြစ်ခဲ့နေကြတာဖြစ်ပါတယ်။အဒီလကကြေးရွာတွေကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့ပတ်သက်လို့ရခိုင်စစ်ဘေးဒုက္ခသည်အရေးဆောင်ရွက်နေသူတူဖြစ်တဲ့ကိုဝင်းဟင်အောင်က VOA ကိုအခုလိုပြောပါတယ်။
အခုလက်ရှိအထင်ကျင်းကဆိုလို့ရှိရင်စစ်တွေမျိုးနဲ့အနေနာပတ်ဝန်းကျင်မှာကကြာရင်စစ်ပွဲအနေနဲ့ပူလာပြီပေါ့စစ်ပူလာတဲ့သဘောရှိရယ်ပြီးတော့စစ်မြူတဲ့သဘောရှိရယ်ဒီအပြန်အလှန်ထိုးစစ်ဆင်တဲ့အဆင်မျိုးတော့မဟုတ်သေးဘူးဒါပေမဲ့ဒီအပြန်အလှန်ပြစ်ခတ်မှုတွေတော့ရှိနေတယ်ဒါကြောင့်အိမ်နားမှာရှိနေတဲ့ပြည်သူတွေကမနေရေးပဲနဲ့ဒီဘေးရွက်ရကိုထွက်ပြေးလာကြတဲ့စစ်ပစ်ချုပ်တွေကအခုရပ်ပိုင်းအတိုးတင်းမှာတိတိတသာတိုးလာတယ်ခင်ဗျာ
အိုအိဆိုထွက်ပြေးနေကြရသူတွေထဲမှာစစ်တွေမျိုးတစ်ခုတည်းကမဟုတ်ဘဲနဲ့စစ်တွေအဓိပ္ပာယ်ရှိတဲ့ပေါတော်မျိုးတဲ့အပိုင်းကကျေးရွာတွေကဒေသခံတွေလည်းပါဝင်ပါတယ်။လက်လက်ကြီးအလေးရကိုစိုးရိမ်တာကြောင့်ထွက်ပြေးနေကြတာဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာပဲအိုအိဆိုခွာထွက်ပြေးသူခန့်မှန်းခြေ4000ဒီပါရှိတယ်လို့ကိုဝင်းဟန်အောင်ကအခုလိုဆက်ပြောပါတယ်
။ခန့်မှန်းခြေကအင်ထောစုဆိုရင်ဟိုမရှိဘူးဆိုရင်လည်းတထောင်ပတ်ချောင်လောက်တော့ရှိမယ်ဗျ။လူဦးရေကတော့အနည်းဆုံးကျွန်တော်3,000-4,000ပတ်ချောင်လေးလောက်ရှိမယ်လို့တွက်ဆတယ်။ဇင်းကတော့ကျွန်တော်တိတိကျကျမရနိုင်သေးဘူးဗျ။ဘာဖြစ်လို့ဆိုရင်သူတို့ကဒီနှိမ့်ဆက်ရကိုပြန်ကြည့်ပြီးတော့သူတို့အဆင်ပြေနေရတယ်ဒီမှာဖြစ်တယ်လို့ခေါ်လုံနေကြတဲ့အတွက်တိတိကျကျဇင်းရဖို့ဆိုတာတော့မဖြစ်နိုင်သေးလို့ပါ။
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တွေမျိုးကလွဲရင်ကျန်တဲ့မျိုးတွေအားလုံးကိုအေးအေးဘက်ကတိမ့်ပိုက်ထိ ंच ုပ်ထားတဲ့ဆိုပေမဲ့လည်းစစ်ကောင်စီရဲ့လေကြောင်းအန္တရာယ်ကြောင့်တိမ့်တဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေနေရာမပြောင်းနိုင်သေးပါဘူး။စစ်ဘေးရှောင်တွေအတွက်စားဝတ်တွေအခက်အခဲတွေကနေ့စဉ်နဲ့အပြတ်ရင်ဆိုင်နေကြရတာပါ။စစ်ဘေးဒုက္ခသည်တွေထဲမှာကိုဝင်ဆောင်ပြီးခင်တွေတက်ကြီးရွယ်ဦးတွေလာပကျန်းသူတွေနဲ့နာတာရှည်ယောဂါတွေလည်းပါပါတယ်။ကျမရဲ့မကောင်းသူတွေအတွက်စေဝါရရှိဖို့အရေးကြီးလိုအပ်နေသလိုဆောင်းရာသီမှာအဝိအထည်ဆောင်တဲ့အမိုးကာတွေလည်းလိုအပ်နေတယ်လို့ရခိုင်စစ်ဘေးဒုက္ခသည်အရေးဆောင်ရွက်နေတဲ့ကိုဝေဟင်အောင်ကပြောပါတယ်
ဒီကာလကလည်းတိကျနိုင်မယ်ဆောင်းရာသီဆိုတော့ကျွန်တော်တို့ဘက်မှာအေးအေးကပူလာတယ်ပြီးတော့စစ်ပစ်ချုပ်တွေကဒီတွတ်တိုးလာတဲ့ brand နဲ့အနှွေးထည်လိုအပ်ချက်ရယ်ပြီးတော့ဒီစုံလိုအပ်ချက်ရယ်ပြီးတော့ဒီအမိုးအကာလိုအပ်ချက်ကတော်တော်ကြီးကြီးမားဖြစ်လာတယ်ရှားတစ်ဖက်မှာကြာရင်အေးတိုးလာတဲ့နည်းအများဒီကျမ်းမာရေးဆောက်ချောင်းမှုကလည်းတိတိတသားလိုအပ်လာတဲ့အပိုင်းတွေကိုမြေပြင်မှာတွေ့နေရတယ်ခင်ဗျာဒီဟာနဲ့တပြိုင်တည်းပေါ့နေစဉ်နဲ့များစားတောင်းနေရတဲ့အတွက်နဲ့စားဝတ်နေရကလည်းခက်ခက်ခဲခဲရင်ဆိုင်ဖြတ်ကျော်နေရတယ်စားနေရခါလည်းကြီးကြီးမားမားလိုအပ်ချက်တွေရှိရခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတကြောအပြတ်တိုက်ပွဲတွေပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကလေးကစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်အဲ့ဒီအခြေအနေကကုန်လမ်းရေလမ်းနဲ့ကုန်စည်စည်းစိမ်မှုတွေကိုစစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဒေသတွင်းအခြေခံစားတောက်ကုန်တွေနဲ့လူသုံးကုန်ပစ္စည်းတွေရှားပါပြက်လက်နေပါတယ်။ရခိုင်ပြည်နယ်အတွင်းအခြေအနေစီးပွားရေးဟာလဲဘက်ကလုံးဝမရှိသလောက်ပြီးပါဖြစ်နေတာကြောင့်ဒေသခံနှစ်သန်းကျော်အငတ်ဘေးဆိုင်ပဲအဲ့လျက်ရှိနေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြီးခဲ့တဲ့လပိုင်းတွေကလေးကတတိပေးခဲ့တာပါ။အခုရပ်ပိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေအခြေခံစားကုန်တချို့ကုန်တယ်တချို့ကတည်သွင်းတာတွေရှိပေမဲ့ဈေးနဲ့တခြားလိုအပ်တဲ့ပစ္စည်းတွေဈေးတက်နေပြီးတော့အထူးသဖြင့်အလုံးကိုင်းရှားပါတဲ့ပြဿနာကိုရခိုင်ဒေသခံတွေရင်ဆိုင်နေရတဲ့အကြောင်းဒေသခံကူညီရေးအဖွဲ့တွေကပြောဆိုပါတယ်ရှင်